မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးစားနပ်ရိက္ခာဖူလုံရေးဖွံ့ဖြိုးမှုအစီအစဉ်အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ဒုက္ခသည်အရေးစတာတွေကိုအပြုသဘောဆွေးနွေးခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ American Center မှာကျင်းပတဲ့ USAID အကြီးအကဲ Mark Green နဲ့ Media စကားဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေါက်ခင်ဆိုးဝင်းကပြောပြပေးမှာပါ။
ကောင်းပါပြီ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green က American နိုင်ငံသား၏ဝန်ကြီး Mike Pompeo ရဲ့တာဝန်ပေးချက်အရမြန်မာနဲ့ Bangladesh နိုင်ငံကိုခီးထွက်ခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ရခိုင်ပြည်နယ်အရေးအပြုသဘောဆွေးနွေးခဲ့တယ်လို့အခုလို့ပြောပါတယ
် From Bangladesh obviously we've come here to Burma had a good meeting not just with the state council this morning but with some of the officials who
ကျွန်တော် Bangladesh ကနေမြန်မာပြည်ကိုလာခဲ့တာပါဒီနေ့မနက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ရောဖွံ့ဖြိုးရေးဆိုင်ရာတာဝန်ရှိသူတချို့နဲ့ပါကောင်းကောင်းဆွေးနွေးပြပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလက်တွေ့ကင်တွေ့နေရတဲ့တာဝန်ရှိသူတွေနဲ့အပြုသဘောဆွေးနွေးခွင့်ရခဲ့ပါတယ်မြန်မာနဲ့ Bangladesh နိုင်ငံကိုလာရောက်ပြီးတော့အကြိုးကြောင်းနားထောင်မယ်လေလာအကဲဖြတ်ပြီးနိုင်ငံသားရေးဝန်ကြီးကိုတင်ပြဖို့ဖြစ်ပါတယ်အမေရိကန်အနေနဲ့ထိရောက်တဲ့ခန်းကဏ္ဍကနေဘယ်လိုပံ့ပိုးမလဲဆိုတာကိုသုံးသပ်ပြီးတော့မူဝါဒချမှတ်နိုင်ဖို့ဖြစ်ပါတယ
် USAID အကြီးအကဲ Mark Green ဟာ Bangladesh ခရီးစဉ်အတွင်း Cox's Bazar မှာရှိတဲ့ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်ဘေးကင်းလုံခြုံတိတ်ခါရှိစွာနေရရင်ပြန်လာနိုင်ရေးအတွက် American ပြည်ထောင်စုကတအားတူလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုရန်ပုံငွေ American Dollar 54သန်းပံ့ပိုးဖို့ရှိတယ်လို့လည်းဆိုပါတယ်အဲ့ဒီအထောက်ပံ့ငွေ American Dollar 54သန်းအနည်းတန်း30ကBangladesh နိုင်ငံရောက်ဒုက္ခသည်တွေအတွက် WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတာဝန်ယူမှဖြစ်ပြီးတော့ဒေါ်လာ14သန်းကတော့မြန်မာပြည်တွင်းရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွက်လူသားချင်းစာနာမှုအထောက်အပံ့အနေနဲ့ဖွံ့ဖြိုးမှုအကူအညီတွေအတွက်ဖြစ်တယ်လို့လည်းပြောပါတယ် USAID ရဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအကူအညီတွေနဲ့ပတ်သက်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖြစ်တဲ့အကြောင်းကို Mr. Mark Green ကအခုလိုပြောပါတယ်
I'm also here because this is a very important country to USAID and we have a very broad
ကျွန်တော်ဒီကိုလာတာဟာ USAID အတွက်မြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံဖြစ်လို့ပါပဲကျွန်တော်တို့နယ်ပယ်အတော်များများမှာအကူအညီတွေပေးနေပါတယ်စန္ဒယိခါဖူလုံရင်းနဲ့ပတ်သက်ပြီးတော့အကူအညီပေးနေတာနှစ်အတော်ကြာခဲ့ပါပြီဒီစန္ဒယိခါဖူလုံရင်းနဲ့ပတ်သက်လို့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလေးပေးဆွေးနွေးခဲ့တာပါဒါတွေမကပါဘူးကဘာတဝမ်းကျန်းမာရေးအစီအစဉ်တွေမြန်မာပြည်တွင်းအဆုတ်ရောဂါပပျောက်ရေးကြိုးပမ်းမှုတွေမှာကူညီနိုင်တာကိုလည်းကျွန်တော်တို့ဂုဏ်ယူပါတယ်
မြန်မာပြည်တွင်ဖွံ့ဖြိုးရေးဆောင်ရွက်တဲ့နေရာမှာပြည်သူလူထုအတွက်တရားအကျိုးသက်ရောက်စေမယ့်တာဝန်သည့်စီမံအုပ်ချုပ်ရေးစနစ်ထွန်းကားစေဖို့အတွက်လည်း USAID ကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Mr. Mark Green ကပြောပါတယ်။ USAID အနေနဲ့မြန်မာနိုင်ငံအတွက်2019ခုနှစ်ကနေဒီကနေ့အထိဖွံ့ဖြိုးမှုအကူအညီစုစုပေါင်းဒေါ်လာတန်း300ပေးအပ်ခဲ့ပြီးဖြစ်တယ်လို့ USAID တာဝန်ရှိသူတွေကပြောပါတယ်။ USAID အကြီးအကဲ Mark Green နဲ့ဒီလူဦးရေဒုက္ခတွေနဲ့ရှစ်ပြောင်းနေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Max Torella နဲ့ USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့လည်းလိုက်ပါလာခဲ့ကြပါတယ်။မနေ့ပြန်စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးဖို့စီစဉ်ထားပါတယ်ရှင်။